မွေးတွေဆိုတာကတော့ကျွန်တော်တို့တိဗ္ဗံကြီးမလို့မပြုတ်မလဲအောင်ကုတ်ဆိုင်ထားပြီးတော့နေုံပဲဖြစ်ပါအဲ့ဒီလိုရေတောင်းမြင့်ဟာတိဗ္ဗံတပင်အတွက်မရှိမဖြစ်လိုအပ်ပြီးတော့နေတယ်ဆိုတာကိုထင်ရှားမှဖြစ်ပါတယ်ဒီနေရာမှာလည်းပဲကျွန်တော်တို့ကမ္မဋ္ဌာန်းတရားကိုပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်များတက္ကရာဒိဋ္ဌိတန်လန်းရှိပြီးတော့နေခဲ့လို့ရှိရင်62ပါးသောဒိဋ္ဌိတွေရှိနေတဲ့အတွက်ဝင်ခွင့်ထွက်ခွင့်ရှိနေတယ်လို့ဆိုတဲ့အတွက်ကြောင့်မလို့တက္ကရာဒိဋ္ဌိကျိုးနဲ့အတုခံရလို့ရှိရင်62ပါးသောဒိဋ္ဌိတွေကလည်းပဲဝိုင်းဝန်းပြီးတော့တုံ့နောင်ထားတဲ့အတွက်ကြောင့်မလို့မလူးတာမလွတ်တာပဲနဲ့ဘဝတန်တရားမှာမြုပ်ချမျောချနဲ့မျောတာကနေပြီးတော့မြုပ်တာကများပြီးတော့နေမှာဖြစ်ပါတယ်။ဒါကြောင့်ယောဂီပုဂ္ဂိုလ်များကျွန်တော်တို့ဒိဋ္ဌိဆိုတဲ့တရားကိုဖြုတ်ပြရမှာဖြစ်ပါတယ်။ဒိဋ္ဌိကိုဖြုတ်တော့မယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဥဇောပထမတက္ကရာဒိဋ္ဌိဆိုတဲ့စကလုံးကိုခွဲကြည့်ရမှာဖြစ်ပါတယ်။သဆိုတာကစကားတစ်လုံး၊ကာယဆိုတာကစကားတစ်လုံး၊ဒိဋ္ဌိဆိုတာကစကားတစ်လုံးစကားလေးသုံးလုံးပဲဖြစ်ပါတယ်။တဆူတာကတန်ဝိဇ္ဇာမာနောအထင်ရှားရှိတော်လို့သဘောရပါတယ်။ကာယဆူတာကတော့ကာယတမှုဟောတိကာယဆူတာပေါင်းစုပြီးတော့ထားတာလို့အဲ့တော့တရဲ့ကာယရဲ့ပြန်ပေါင်းလိုက်တဲ့အခါကျတော့တက်ကာယတက်ကာယဆူတာအထင်ရှားရှိတော်အပေါင်းစုဖြစ်ပါ။အဲ့ဒီအထင်ရှားရှိတော်အပေါင်းအစုကိုမြင်လို့ရှိရင်ဒီနေရာမှာကျွန်တော်တို့လူတွေနတ်တွေမြမာတွေတရိษံတွေဆိုတာကိုကျွန်တော်တို့တွေ့ရမှာမဟုတ်တော့ဘူးအဲ့တော့ယောဂီတို့ကျွန်တော်တို့ဘာကိုရှုရမလဲဆိုခဲ့လို့ရှိရင်တက္ကရာကိုမြင်အောင်ရှုရမှာဖြစ်ပါအဲ့တော့တက္ကရာကိုမြင်အောင်ရှုရမယ်ဆိုတော့ကြံနေတဲ့ဒိဋ္ဌိဆိုတဲ့စကားလုံးကိုကြည့်မယ်ဆိုရင်ဒိဋ္ဌိဆိုတဲ့စကားလုံးကငါမရှိဘဲနဲ့ရှိတယ်လို့သူမရှိဘဲနဲ့ရှိတယ်လို့အယူမှားအမှတ်မှားပြီးတော့နေတာကိုဒိဋ္ဌိလို့ခေါ်တာဖြစ်ပါအဲဒီတော့ဒိဋ္ဌိဆိုတဲ့တရားကမရှိတဲ့တရားဆိုတော့ယောဂိတာများမရှိတဲ့တရားဆိုတော့ယောဂိတာများရှုလို့ရရှုလို့မရဘူးရှိမှမရှိပဲဘာသွားရှုမလဲအဲဒီတော့ဒီမရှိတဲ့တရားဆိုတော့ကျွန်တော်တို့ရှုရမလို့တော့ဘူးအဲဒီတော့ရှိတဲ့တရားကိုကျွန်တော်တို့ရှုရမှာဖြစ်ပါရှိတဲ့တရားကဘာလဲတက်ကာယတာကအထင်ရှားရှိသောကာယကအပေါင်းအစုအထင်ရှားရှိသောအပေါင်းအစုဟာကျွန်တော်တို့ရှုရမယ်တရားဖြစ်ပါအဲ့ဒီအထင်ရှားရှိသောအပေါင်းအစုကိုမြင်အောင်လို့အခုယောဂီများများကိုကျေးဇူးရှင်လေဒီဆရာတော်ဘုရားကြီးရဲ့ဌာမနိနာနိဒ္ဒယခံယူခဲ့တဲ့ဒလပြောပွဲကြီးရွာသားအနာဂံဆရာကြီးဆရာတက်ရဲ့နိနဲ့နာသီးဝနာသီးပြားကိုအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှူသွင်းပါလို့ရှူသွင်းတဲ့လေကိုဝင်လေလို့မှတ်ပါလို့ထိုနည်းတူစွာပဲထွက်လေကိုရှူထုတ်ပါလို့ရှူထုတ်တဲ့လေကိုထွက်လေလို့မှတ်ပါလို့ဝင်လေကိုရှူသွင်းတိုင်းရှူသွင်းတိုင်းဝင်လေလို့ထွက်လေကိုရှူထုတ်တိုင်းရှူထုတ်တိုင်းထွက်လေလို့ရှုမှတ်နေနိုင်ရဲ့လို့ရှင်းယောဂီသူများရဲ့စိတ်ကိုယောဂီသူများရဲ့ထားရနာသီးဝနာသီးပြားမှာစိတ်ကိုတီအောင်ထားနိုင်လို့ဖြစ်ပါအဲ့ဒီလိုနာသီးဝနာသီးပြားမှာစိတ်ကိုတီအောင်ထားနိုင်တဲ့အတွက်ကြောင့်မလဲပဲဝင်လေဝင်တိုင်းဝင်တိုင်းဝင်လေလို့မှတ်နိုင်မှာဖြစ်ပါတယ်ထွက်လေထွက်တိုင်းထွက်တိုင်းကိုလည်းထွက်လေလို့မှတ်နိုင်မှာဖြစ်ပါအဲ့ဒီလိုဝင်လေထွက်လေတို့ကိုဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းမှတ်နိုင်ပြီဆိုခဲ့လို့ရှိရင်ယောဂီများရဲ့စိတ်ဟာနာသီးဝနာသီးပြားမှာရှိနေတယ်နာသီးဝနာသီးပြားမှာရှိနေတဲ့အတွက်နာသီးဝနာသီးပြားမှာစိတ်တည်နေတဲ့အတွက်တမာတိဖြစ်လာမှာဖြစ်ပါတမာတိဖြစ်လာတဲ့အခါမှာတမာတိရဲ့အကျိုးတရားတွေရရှိခံစားပြီးတော့လာရမှာဖြစ်ပါတဏှာဖြင့်ပြောမယ်ဆိုလို့ရှိရင်လည်းပဲအမှတ်မှန်ရင်စိတ်တည်တယ်စိတ်တည်ရင်အကြည်ဓာတ်ထွက်တယ်လို့ယောဂီများများကိုပြောခဲ့တယ်လို့အကြည်ဓာတ်ဟာတမာတိရဲ့အကျိုးတရားဖြစ်ပါအဲ့ဒီတမာတိရဲ့အကျိုးတရားဆိုတော့ယောဂီတို့ရဲ့ကျွန်တော်တို့ရဲ့စိတ်အစဉ်တွေဟာအစဉ်သဖြင့်ဘုရားရဲ့ဒေသနာတော်ကဟောပွန်ကျွံပြခဲ့ပါပတမေရမတိမနောဆိုတဲ့ဒေသနာနဲ့အညီယောဂီတို့ရဲ့ကျွန်တော်တို့ရဲ့စိတ်အစဉ်တွေဟာမကောင်းမှုလိုက်တာမွေးလျော်ရပါလေ
အဲ့ဒီမကောင်းမှု၌မွေ့လျော်တဲ့စိတ်ကလေးကိုအခုစိတ်ရဲ့တည်ကြည်မှုတွေရရှိလာအောင်လို့ဝင်လေထွက်လေကိုရှုမှတ်တဲ့တမာတိတရားကိုထူထောင်ပြီးတော့နေကြတာဖြစ်ပါတယ်။အဲ့ဒီလိုတမာတိတရားကိုထူထောင်ပြီးတော့နေတဲ့အခါကျတော့တမာတိတရားဟာဘာလဲလို့ဆိုခဲ့လို့ရှိရင်လည်းပဲတမာတိတရားဟာကိလေသာတမတိတိတမထောလို့ကိလေသာအညစ်အကြေးဟူသမျှတို့ကိုတမေတိတိငြိမ့်စေသည်လို့ဣတိတ္တမထိုးကြောင့်တမထောတမထမြည်တယ်လို့တမထတရားဟာကိလေသာငြိမ်ချောင်တရားဖြစ်ပါအဲ့တော့ကျွန်တော်တို့ကိလေသာငြိမ်အောင်လို့အထုတော့ကိလေသာတရားတွေဟာဘာလဲဆိုတော့ကိလေသာတရားဆိုတာကစိတ်ကိုညှဉ်းနှွမ်းစေတတ်တဲ့တရားတွေဖြစ်ပါယောဂီတို့ရဲ့ကျွန်တော်တို့ရဲ့စိတ်ဆင်ဟာဗုဒ္ဓရဲ့ဒေသနာတော်ကပပဒနာမိဒံဖြိုးဖြိုးဖြက်ဖြက်တလက်လက်တောက်ပပြီးတော့နေတယ်လို့ဒေသနာကဆိုထားပေမဲ့စိတ်ကိုညှဉ်းနှွမ်းစေတတ်တဲ့ကိလေသာတရားတွေကြောင့်စိတ်ဟာညစ်ပေမြဲညစ်ပေပြီးတော့နေပါတယ်အဲ့ဒီညစ်ပေနေတဲ့စိတ်ကလေးကိုငကိုမူရင်းစိတ်တဏ္ဍာန်တွေဖြူစင်ဝင်းလက်ပြီးတော့လာအောင်လို့အခုလိုကမ္မထမ်းလက်နဲ့ဘာဝနာဆက်ဆိုတဲ့ကမ္မထမ်းတရားကိုပွားများအထုတ်ပြီးတော့နေခြင်းဟာစိတ်ရဲ့ဖြူစင်ကြောင်းဖြစ်ပါတယ်အဲ့တော့ယောဂီသမားများအခုလိုယောဂီသမားများကိုပထမလေ့ကျင့်ခန်းကိုပေးထားပါတယ်ပထမလေ့ကျင့်ခန်းကနာသီဝနာသီပြားကိုအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှူသွင်းပါလို့ထွက်လေကိုရှူထုတ်ပါလို့ရှူသွင်းတဲ့လေကိုဝင်လေလို့မှတ်ပါလို့ရှူထုတ်တဲ့လေကိုထွက်လေလို့မှတ်ပါဆိုပြီးတော့ပထမလေ့ကျင့်ခန်းကိုပေးထားတဲ့အခါမှာယောဂီသူများကပထမလေ့ကျင့်ခန်းကိုရှူမှတ်ခဲ့တာအခုဆိုလို့ချင်းအချိန်လေးတော်ရလာတဲ့အတွက်ကြောင့်မလို့ငကိုကဝင်လေထွက်လေတို့ရဲ့ဝင်မှုထွက်မှုသဘောမူအရာတွေကိုမှတ်လိမှတ်တာမရှိရာကနေပြီးတော့အခုလိုမှတ်ကြည့်လိုက်တဲ့အခါကျတော့မှတ်တဲ့အလေးထရပြီးတော့လာတဲ့အခါကျတော့ဝင်လေကလည်းပဲဝင်နေတယ်ထွက်လေကလည်းပဲထွက်နေတယ်ဒီဝင်လေထွက်လေတို့ဟာအမြဲဝင်အမြဲထွက်နေတယ်ဆိုတာယောဂီများသိမြင်ပြီးတော့လာပြီးဆိုတော့ဝင်လေထွက်လေတို့ကိုမိမိကဖန်တီးပြီးတော့ပြုလုပ်ပြီးတော့လှုပ်ပြီးတော့ခြူစရာမလိုတော့ဘူးဒေသနာနီးကဒုတိယလေ့ကျင့်ခန်းဆိုတာကိုပြန်ပြီးတော့ထားတယ်လို့ပဲဒေသနာနီးရဲ့ဒုတိယလေ့ကျင့်ခန်းကဘာလဲဆိုတော့အနုပန္နနီးဖြစ်ပါတယ်အနုပန္နနီးကလည်းပဲဘယ်လိုမှတ်ရတယ်လဲဆိုခဲ့လို့ရှိရင်ကျွန်တော်တို့ဝင်လေစပြီးတော့ရှူသွင်းတဲ့အခါမှာဝင်လေစဝင်တဲ့အချိန်ကလေးကစပြီးတော့ဝင်လေတို့ရဲ့အစကိုသိပြီးတော့နေရမှာဖြစ်ပါထို့နည်းသူသာပဲထွက်လေကိုရှူထုတ်တဲ့အခါမှာလည်းပဲထွက်လေတို့ရဲ့အစကနေပြီးတော့သိပြီးတော့နေရမှာဖြစ်ပါအဲ့ဒီလိုဝင်လေတို့ရဲ့အစဝင်လေတို့ရဲ့အလဲဝင်လေတို့ရဲ့အဆုံးထွက်လေတို့ရဲ့အစထွက်လေတို့ရဲ့အလဲထွက်လေတို့ရဲ့အဆုံးဆိုတဲ့ဝင်လေထွက်လေတို့ရဲ့အစအလဲအဆုံးသုံးပါးလုံးကိုသိအောင်လို့ရှုမှတ်တဲ့ဤကိုအနုပန္ဒရဤလို့ခေါ်တာဖြစ်ပါတယ်အဲဒီတော့ယောဂီပြန်များဝင်လေထွက်လေတို့ရဲ့အစအလဲအဆုံးကိုရှုမှတ်ပြီးတော့နေရတယ်ဆိုတော့ယောဂီပြန်များရဲ့စိတ်ဟာမအမလနိုင်အောင်လို့ဖြစ်ပြီးတော့နေမှာဖြစ်ပါ။ဘာကြောင့်လဲဆိုတော့ဝင်လေဝင်ပြီးရင်ထွက်လေထွက်တယ်။ထွက်လေထွက်ပြီးရင်ဝင်လေဝင်တယ်။အဲ့ဒီဝင်လေထွက်လေတို့ရဲ့အစအလယ်ဆုံးကိုရှုမှတ်ပြီးတော့နေတဲ့အတွက်ယောဂီတို့ရဲ့စိတ်ဟာနာသီဝနာသီပြားမှာတတမာတိတည်ကြည်အောင်ထားနိုင်ဖို့ဖြစ်ပါ။အဲ့ဒီလိုဝင်လေထွက်လေတို့ရဲ့အစအလယ်အဆုံးသုံးပါးလုံးကိုရှုမှတ်တဲ့ဤကိုအနုပန္ဒရဤလို့ခေါ်တယ်လို့ပဲကျွန်တော်တို့ရည်ရည်ရတဲ့နေရဒုတိယလေ့ကျင့်ခန်းကိုပို့ချတဲ့အခါမှာလည်းပဲနာသီဝနာသီပြားကိုအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှူသွင်းပြီးတဲ့အခါမှာဝင်လေလို့မှတ်ပေးရမှာဖြစ်ပါဒုနည်းတူတာပဲထွက်လေကိုရှူထုတ်ပြီးတဲ့အခါကျမှလည်းပဲထွက်လေလို့မှတ်ပေးရမှာဖြစ်ပါဝင်လေထွက်လေတို့ကိုရှူသွင်းရှူထုတ်လုပ်ပြီးမှမှတ်တာဖြစ်တဲ့အတွက်ဒီနည်းကိုစောင့်မှတ်တဲ့နည်းလို့ခေါ်ပါတယ်အခုယောဂီသူများကိုရှင်းပြခဲ့တဲ့ဒုတိယနည်းဖြစ်တဲ့အနုပန္ဒရာနည်းနဲ့ဆရာကြီးဆရာသက်နည်းရစောင့်မှတ်တဲ့နည်းတို့ကိုကြည့်မယ်ဆိုလို့ရှိရင်ဝင်လေတို့ရဲ့အဆုံးတွေမှာတော့ရှုမှတ်တာတူတဲ့သဘောရှိပေမဲ့ဝင်လေတို့ရဲ့အစဝင်လေတို့ရဲ့အလေဆိုတဲ့ဒေသနာနည်းရဲ့ရှုမှတ်မှုကိုဆရာကြီးဆရာသက်နည်းမှာရှုမှတ်မှုမတွေ့ရအဲ့ဒီသဘောမူရာကလည်းပဲဗာလဲဆိုတော့အတူသဘောပဲဖြစ်ပါအားကြောင့်လဲဆိုတော့ကျွန်တော်တို့အရှိအဖြစ်မမှတ်တော့ဘဲနဲ့ရ ောဂီတို့ကများမှတ်ရတာလွယ်ကူအောင်လို့အတို့နေနဲ့ပဲဝင်လေကိုရှူသွင်းပြီးတဲ့အခါမှာဝင်လေလို့ထွက်လေကိုရှူထုတ်ပြီးတဲ့အခါမှာထွက်လေလို့မှတ်ပါလို့ဆိုတဲ့အခါကျတော့ယောဂီတို့များနာသီဝနာသီပြမှာစိတ်ထားပါဆိုတဲ့အတိုင်းနာသီဝနာသီပြမှာစိတ်ထားတဲ့အတွက်ကြောင့်မလို့ဝင်လေလေးစဝင်တဲ့အချိန်ကမှလည်းပဲသိနေတဲ့သဘောရှိနေတယ်လို့ဝင်လေဆုံးသွားတဲ့အခါမှာဝင်လေလို့မှတ်ဖို့အတွက်နာသီဝနာသီပြမှာစိတ်ကလေးကစောင့်ဆိုင်ပြီးတော့နေရတဲ့အတွက်ကြောင့်မလို့ဝင်လေစဝင်တဲ့အချိန်ကမှလည်းပဲသိနေတဲ့သဘောအမှုရာရှိနေမှာဖြစ်ပါတယ်ဝင်လေလှုပ်ရှားပြီးတော့ဝင်နေစေကာလမှလည်းပဲနာသီဝနာသီပြမှာစိတ်ကစောင့်ဆိုင်ပြီးတော့နေတဲ့အတွက်ကြောင့်မလို့လည်းပဲဆုံးသွားတဲ့အခါမှာဝင်လေလို့မှတ်ဖို့အတွက်စောင့်ဆိုင်ပြီးတော့နေခြင်းကြောင့်ဝင်လေလှုပ်ရှားပြီးတော့ဝင်နေတဲ့ကာလမှာလည်းပဲသိနေတဲ့သဘောအမှုရာပေါ်လွင်ပြီးတော့နေမှာဖြစ်ပါတယ်ဝင်လေရပ်သွားပြီဆုံးသွားပြီဆိုတဲ့အခါကျမှဝင်လေလို့ဆိုပြီးတော့နောက်ဆုံးအတူအဖျင်ရှုမှတ်လိုက်တဲ့သဘောသာလျင်ဖြစ်ပါထို့အလားတူပဲထွက်လေကိုရှုထုတ်တဲ့အခါမှာလည်းပဲထွက်လေတို့ရဲ့အစကိုလည်းပဲနာသီဝနာသီပြမှာစိတ်ကစောင့်ဆိုင်ပြီးတော့နေတဲ့အတွက်ကြောင့်မလို့ထွက်လေတို့ရဲ့အစကိုလည်းပဲသိနေနိုင်တယ်လို့ထွက်လေလှုပ်ရှားပြီးတော့ထွက်နေစေကာလမှာလည်းပဲထွက်လေဆုံးသွားတဲ့အခါမှာထွက်လေလို့မှတ်ဖို့အတွက်စောင့်ဆိုင်ပြီးတော့နေတဲ့အတွက်ကြောင့်မလို့လှုပ်ရှားပြီးတော့ဝင်နေစေကာလမှာလည်းပဲသိနေတဲ့သဘောအမှုရာပေါ်လွင်ပြီးတော့နေမှာဖြစ်ပါတယ်ထွက်လေဆုံးသွားပြီရပ်သွားပြီဆိုတဲ့အခါကျမှထွက်လေလို့ရှုမှတ်လိုက်တာဖြစ်ပါတယ်အကြောင်းမလို့ဒေသနာနီးဖြစ်တဲ့အနုဘန္ဒနာနီးကဝင်လေထွက်လေတို့ရဲ့အစအလယ်အဆုံးသုံးပါးလုံးကိုသိအောင်လို့မှတ်တဲ့နီးလို့ဆိုခဲ့တယ်လို့ပဲဆရာကြီးဆရာသက်နီးကလည်းပဲဝင်လေကိုရှုသွင်းပြီးတဲ့အခါမှာဝင်လေလို့ထွက်လေကိုရှုထုတ်ပြီးတဲ့အခါမှာထွက်လေလို့မှတ်နေခြင်းဟာဝင်လေတို့ရဲ့အစဝင်လေတို့ရဲ့အလယ်ထွက်လေတို့ရဲ့အစထွက်လေတို့ရဲ့အလယ်တွေကိုလည်းပဲသိနေတဲ့သဘောအမှုရာတွေပါဝင်ပြီးတော့နေတဲ့အတွက်ဒေသနာနည်းနဲ့ဆရာကြီးဆရာသက်နည်းဟာထတ်တူထမြရှိပြီးတော့နေတယ်လို့ဆိုရမှာဖြစ်ပါဒါကြောင့်ယောဂီသူများများမတွေးမကြံပါနဲ့ညောင်းညာထုံညက်ခဲမှုတွေရှိရင်လည်းပဲအရိယာပုဂ္ဂိုလ်ပြင်နိုင်ပါတယ်ပြောင်းနိုင်ပါတယ်တွေးကြံမှုတွေရှိခဲ့လို့ရှိရင်လည်းပဲတွေးကြံတဲ့နေရာတွေကိုစိတ်တွေရောက်ရောက်ပြီးတော့သွားတဲ့အခါမှာမိမိရဲ့ကမ္မထံတရားပြက်ပြီးတော့နေတတ်ပါညောင်းညာထုံချင်ကြိုက်ခဲမှုတွေရှိခဲ့လို့ရှိရင်လည်းပဲညောင်းညာထုံချင်ကြိုက်ခဲမှုတွေရဲ့နေရာတွေကိုစိတ်တွေကရောက်ရောက်သွားတဲ့အခါမှာမိမိရဲ့ကမ္မထံပြက်ပြက်ပြီးတော့နေတတ်တာဖြစ်ပါဒါကြောင့်ယောဂီများများကိုမတွေးပါနဲ့မကြံပါနဲ့ညောင်းညာထုံချင်ကြိုက်ခဲမှုတွေရှိရင်အရိယာပုဂ္ဂိုလ်ပြင်ပေးပါပြောင်းပေးပါဆိုပြီးတော့ယောဂီများများကိုတတိပေးရရင်ဖြစ်ပါအဲဒီတော့ယောဂီများများကျင့်ကြံကြိုးကိုပွားများအားထုတ်ရမယ်လုပ်ငန်းဟာပထမလေ့ကျင့်ခန်းကိုရှုမှတ်ဖို့မလိုတော့ဘူးပထမလေးချင်းကဟာမိမိကဖန်တီးပြီးတော့ပြုလုပ်ပြီးတော့လှုပ်ရှူတဲ့သဘောကြောင့်ဖြစ်ပါအခုဗုဒ္ဓရဲ့တရားကသူ့သဘောသူဆောင်တယ်ဆိုတဲ့အတိုင်းဝင်လေဝင်သွားပြီးတဲ့အခါကျမှဝင်လေလို့ထွက်လေကိုထွက်သွားပြီးတော့မှထွက်လေလို့ရှုမှတ်ခြင်းဟာဗုဒ္ဓရဲ့အလိုကြအနတ္တသဘောလည်းပဲဖြစ်ပါအဲဒီလိုဝင်လေကိုရှုသွင်းပြီးတဲ့အခါမှဝင်လေလို့ထွက်လေကိုရှုထုတ်ပြီးတဲ့အခါမှထွက်လေလို့ရှုမှတ်တဲ့အခါမှလည်းပဲယောဂီတို့များရှုမှတ်နိုင်ခဲ့လို့ရှိရင်စိတ်ရဲ့တည်ခြင်းမှုတွေရရှိပြီးတော့တမာတိဖြစ်ပြီးတော့လာမှာဖြစ်ပါတယ်။တမာတိတရားဟာကိလေသာငြိမ်းချမ်းတရားလို့ယောဂီတို့များကိုဆိုခဲ့တယ်လို့ကိလေသာတရားတွေဆိုတာကစိတ်ကိုညှဉ်းနွမ်းစေတတ်တဲ့တရားတွေဖြစ်ပါတယ်။အဲဒီစိတ်ကိုညှဉ်းနွမ်းစေတတ်တဲ့ကိလေသာတရားတွေဟာဘာတွေလဲဆိုလို့ရှိရင်လည်းပဲဗုဒ္ဓရဲ့ဒေသနာတော်မှာအကျယ်အားဖြင့်1500ရှိပါတယ်။အဲ့ဒီ1500သောကိလေသာတွေဆိုတာကတော့ယောဂီသမားများကိုအချိန်တိုအတွင်းမှာကျွန်တော်တို့ရွတ်ဖတ်ပြီးတော့ပြနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့အဲ့ဒီ1500သောကိလေသာတွေဟာတူရာတူရာပြီးပေါင်းစုပြီးတော့ထားလိုက်တဲ့အခါမှာအချင်းအချင်း10ပါးရှိမှာဖြစ်ပါတယ်။အဲ့ဒီ10ပါးသောကိလေသာတွေဆိုတာကတော့အရေးအတွက်ကနည်းတဲ့အတွက်ကြောင့်ရည်တွက်ကြည့်မယ်ဆိုရင်လည်းရနိုင်တဲ့သဘောအမူအရာတွေရှိပါတယ်။အဲ့ဒီဆရာပါသောကိလေသာတွေဆိုတာကယောဂီတို့ကျွန်တော်တို့နေ့စဉ်နဲ့အမျှဆက်သွယ်ပြီးတော့ကြံစီပြီးတော့တွေးတောပြီးတော့လှုပ်ဆောင်နေတဲ့အချက်တွေပဲဖြစ်ပါတယ်။ဘာတွေလဲဆိုတော့လောဘဆိုတဲ့ကိလေသာ ောဒဆိုတဲ့ကိလေသာမောဟဆိုတဲ့ကိလေသာမာနဆိုတဲ့ကိလေသာဒိဋ္ဌိဆိုတဲ့ကိလေသာဝိသိကိစ္ဆာဆိုတဲ့ကိလေသာဌိနဆိုတဲ့ကိလေသာဩဒိဋ္ဌဆိုတဲ့ကိလေသာအဟိရိကဆိုတဲ့ကိလေသာအနောတပဆိုတဲ့ကိလေသာလို့ဆိုပြီးတော့ကိလေသာ၁၀ပါးရှိပါတယ်အဲ့ဒီကိလေသာတွေရဲ့သဘောအမူအရာတွေဆိုတာလည်းပဲယောဂီတို့ကျွန်တော်တို့နေ့စဉ်နဲ့အမျှသုံးဆွဲပြီးတော့နေတာဖြစ်တဲ့အတွက်ကိလေသာတွေရဲ့သဘောအမူအရာတွေကိုယောဂီတို့များလည်းပဲသိပြီးဖြစ်ပါတယ်လောဘဆိုတာအလူကြီးခြင်းလောဘကြီးခြင်းပေါ့ဖြစ်ပါတယ်အဲ့ဒီလိုအလူကြီးတယ်လောဘကြီးတယ်ဆိုတာကိုကျွန်တော်တို့လောဘဆိုတဲ့ကိလေသာဖြစ်ပါတယ်အဲ့ဒီလိုပြီးတဲ့အခါကျတော့ကျွန်တော်တို့ဒေါသဆိုတဲ့ကိလေသာဒေါသဆိုတာကကျွန်တော်တို့ဒေါသကြီးတယ်အမျက်ကြီးတယ်စိတ်တွေခက်ထန်ပြီးတော့လာတယ်ကြမ်းတမ်းပြီးတော့လာတယ်အဲ့ဒီသဘောအမူအရာတွေဟာဒေါသဆိုတဲ့ကိလေသာဖြစ်ပါတယ်မောဟဆိုတဲ့ကိလေသာကမောဟဆိုတာတွေးဝေတယ်အမှန်မမြင်ဘူးဒါကိုကျွန်တော်တို့မောဟဆိုတဲ့ကိလေသာလို့ခေါ်တာဖြစ်ပါမာနဆိုတာကတော့မာနကြီးခြင်းထောင်လွှားခြင်းအထင်ကြီးခြင်းဆိုတဲ့တကယ်ရည်ဖြစ်ပါဒါကိုမာနဆိုတဲ့ကိလေသာလို့ခေါ်တာဖြစ်ပါဒိဋ္ဌိဆိုတဲ့ကိလေသာကတော့မရှိဘဲနဲ့ရှိတယ်လို့အယူမှားအမှတ်မှားတာကိုဒိဋ္ဌိလို့ခေါ်တဲ့အတွက်ကြောင့်မလို့ဒိဋ္ဌိဆိုတဲ့ကိလေသာဖြစ်ပါတယ်ဝိသိကိစ္ဆာဆိုတဲ့ကိလေသာဝိသိကိစ္ဆာဆိုတဲ့ကိလေသာကသူ့လောသူ့လောနဲ့တွေးတော်ကြံစပြီးတော့နေတာအမှန်မမြင်ဘူးပေါ့အဲ့ဒီလိုအမှန်မမြင်တဲ့သဘောတွေကိုဝိသိကိစ္ဆာဆိုတဲ့ကိလေသာလို့ခေါ်တာဖြစ်ပါဌိနဆိုတဲ့ကိလေသာကတော့ငိုက်ညီးခြင်းအိပ်ပျော်ခြင်းပေါ့အဲ့ဒီလိုငိုက်ညီးတဲ့စိတ်တွေအိပ်ပျော်ခြင်းနဲ့စိတ်တွေဖြစ်ပေါ်ပြီးတော့လာတာဟာဌိနဆိုတဲ့ကိလေသာဖြစ်ပါလေထို့နည်းတူသာပဲဩဒိဋ္ဌဆိုတဲ့ကိလေသာဩဒိဋ္ဌဆိုတဲ့ကိလေသာကစိတ်ပြန့်လွင့်ခြင်းဥပမာအဖြစ်ယောဂီသူများအခုဘုရားနဲ့တော့အရိယာကြီးများကျင့်ကြံကြိုးကိုပွားများအထုတ်တဲ့ဝင်လေထွက်လေတို့ကိုရှုမှတ်တဲ့အာနာပါနကမ္မတံကိုရှုမှတ်ပြီးတော့နေတော်ညာလည်းပဲမိမိရဲ့မပြည့်ပြတ်သေးသောလုပ်ငန်းတွေရဲ့အပေါ်မှာမိမိရဲ့နေအိမ်တွေရဲ့အပေါ်မှာမိမိရဲ့မိသားစုတွေနဲ့ခါတိုင်းနေနေကြသဘောလက္ခဏာတွေမိမိရဲ့အပေါင်းအသင်းတွေနဲ့တွာလာလှုပ်ရှားတဲ့သဘောအမူအရာတွေရဲ့အပေါ်မှာစိတ်တွေကရောက်ရောက်ပြီးတော့တွားခြင်းဟာဩဒိဋ္ဌဆိုတဲ့စိတ်ပြန့်လွင့်ခြင်းဆိုတဲ့ကိလေသာဖြစ်ပါလေအဟိရိကဆိုတဲ့ကိလေသာကတော့အကုသိုလ်ပြုရာမချက်ချင်းဆိုတဲ့ကိလေသာဖြစ်ပါအနောတပဆိုတဲ့ကိလေသာကတော့အကုသိုလ်ပြုရာမကြောက်ချင်းဆိုတဲ့ကိလေသာတရားဖြစ်ပါလေအဲ့ဒီ၁၀ပါးသောကိလေသာတရားတွေကြောင့်ယောဂီတို့ရဲ့ကျွန်တော်တို့ရဲ့စိတ်အစဉ်တွေဟာငကိုမူရင်းစိတ်ရဲ့တဏ္ဍာန်တွေပျောက်ပြီးတော့နေတာဖြစ်ပါလေငကိုမူရင်းစိတ်ရဲ့တဏ္ဍာန်တွေကဗုဒ္ဓရဲ့ဒေသနာတော်ကဖြူဖြူပြက်ပြက်တလက်လက်တောက်ပပြီးတော့ယောဂီတန်ရဲ့စိတ်ဟာဖြူစင်တယ်လို့ဆိုခဲ့ပေမဲ့အခုကိလေသာတရားတွေဆိုတဲ့စိတ်ကိုညှဉ်းနှံစေတတ်တဲ့တရားတွေဖုံးလွှမ်းပြီးတော့ထားတဲ့အတွက်ယောဂီတို့ရဲ့ကျွန်တော်တို့ရဲ့စိတ်အစဉ်တွေဟာဖြူစင်ဝင်လက်ခွင့်မရဘူးဖြူစင်ဝင်လက်ခွင့်မရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဖြူစင်ဝင်လက်ခွင့်ရလာအောင်လို့ငကိုမူရင်းစိတ်တွေပြန်လည်ပြီးတော့ဖြစ်ပေါ်လာအောင်လို့ကမ္မထလက်နဲ့ဘာဝနာဆက်ဆိုတဲ့စကားနဲ့အညီကမ္မဋ္ဌာန်းတရားကိုပွားများအထုတ်ပြီးတော့နေခြင်းဖြစ်ပါတယ်။အဲဒီတော့ယောဂီသူများအခုလိုပဲဒုတိယလေ့ကျင့်ခန်းကိုလည်းပဲယောဂီသူများရှုမှတ်ပြီးတော့နေတဲ့အခါကျတော့နာသီဝနာသီပြားကိုအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှုသွင်းကြည့်တဲ့အခါမှာဝင်လေလို့ထွက်လေကိုရှုထုတ်ကြည့်တဲ့အခါမှာထွက်လေလို့ရှုမှတ်နေခြင်းအပြင်မှတ်နိုင်သည်နဲ့အမျှတမာတိဖြစ်လာခဲ့လို့ရှိရင်အဲ့ဒီတမာတိကြောင့်ယောဂိသမများရဲ့စိတ်အစဉ်များကိန်းအောင်ပြီးတော့နေတဲ့ကိလေသာတရားတွေဟာကျွန်တော်တို့ငြိမ်းချမ်းပြီးတော့သွားမှာဖြစ်ပါတယ်ကိလေသာတရားတွေငြိမ်းသွားတဲ့အခါမှာငကိုမူရင်းစိတ်ရဲ့တဏ္ဍာတွေဖြူစင်ဝင်လက်လာတဲ့အတွက်ကြောင့်မလို့ယောဂိသမများအကြမ်းမြင်လို့ရဲ့အခြေခံတရားတွေကိုရရှိပြီးတော့လာမှာဖြစ်ပါအဲ့တော့ဝင်နေထွက်လေကိုရှုမှတ်နေခြင်းအပြင်ကိလေသာတွေဘယ်လိုငြိမ်းမလဲလို့ဆိုခဲ့လို့ရှိရင်ယောဂိသမများဝင်နေထွက်လေကိုရှုမှတ်ပြီးတော့နေတဲ့အခါမှာဝင်လေထွက်လေတို့ဟာအခုမှရှိနေတာမှမဟုတ်ပဲယောဂီတို့ကျွန်တော်တို့အမိဝမ်းကကျွတ်တဲ့အချိန်ကနေပြီးတော့ဝင်လေထွက်လေကိုရှူသွင်းရှူထုတ်လုပ်ပြီးတော့လာခဲ့တဲ့နေရာမှာဝင်လေထွက်လေတို့ကိုတင်းစီထားစရာသ တူလောင်ထားစရာပြီလည်းပဲမရှိဘူးပိုရှံနေတဲ့အတွက်ကြောင့်မလို့လည်းပဲဒါနပြုလို့လည်းပဲမရဘူးရောင်းဝယ်လို့လည်းပဲမရဘူးဒါကြောင့်မလို့ယောဂီများအဲ့ဒီရှူသွင်းရှူထုတ်လုပ်နေတဲ့ဝင်လေအတွက်တွေတို့ကိုလိုချင်သလားလို့မေးရင်ယောဂီများလိုချင်ကြမှာမဟုတ်ဘူးလိုချင်နေဆိုရင်လောဘဖြစ်ပါလိုချင်မှုမရှိတဲ့အတွက်ကြောင့်မလို့ဒီနေရာမှာလောဘမရှိဘူးလို့ပြောရမှာဖြစ်ပါဒါကြောင့်ဝင်လေအတွက်တွေကိုရှူမှတ်ပြီးတော့နေတဲ့အခါမှာလောဘဆိုတဲ့ကိလေသာမဝင်ဘူးဝင်လေအတွက်လေကိုရှုမှတ်ပြီးတော့နေတဲ့ချိန်မှာလောဘဆိုတဲ့ကိလေသာဟာမဝင်တဲ့အတွက်ငြိမ့်နေတယ်လို့ဆိုရမှာဖြစ်ပါထို့နည်းတူသွားပဲဒေါသဆိုတဲ့ကိလေသာဒေါသဆိုတဲ့စိတ်ဆိုးမှန်သူတွေဖြစ်တဲ့ဆိုတဲ့ဒေါသဆိုတဲ့ကိလေသာမမိလိုတာရရင်ကျွန်တော်တို့ဒေါသစိတ်တွေမဖြစ်ဘဲနဲ့ရှင်ရှင်ပြပြရှိနေပေမဲ့လိုတာမရတဲ့အခါမှာဒေါသစိတ်တွေဖြစ်ပြီးတော့လာတယ်ဒေါသစိတ်တွေဖြစ်ပြီးတော့လာတဲ့အခါမှာရုပ်ရည်တွေကလည်းပဲကြမ်းတမ်းတဲ့အသွင်တွေဆောင်းလာတယ်။စကားပြောမယ်ဆိုရင်လည်းပဲထွတ်ထွတ်ငေါငေါတွေဖြစ်မယ်။အသားအရည်တွေဟာလည်းပဲတုန်ခါပြီးတော့လာမယ်။အဲ့ဒီလိုဖြစ်ပေါ်လာတာဟာဒေါသစိတ်ကြောင့်ဖြစ်ပေါ်ပြီးတော့လာတာဖြစ်တဲ့အတွက်ယောဂီသူများအခုဝင်လေထက်လေကိုရှုမှတ်ပြီးတော့နေတဲ့အခါမှာအခုပြောခဲ့တဲ့ဒေါသစိတ်တွေရှိပြီးတော့နေသလားဆိုတော့ယောဂီသူများဒေါသစိတ်တွေမတွေ့ရ။ယောဂီသူများရဲ့အသွင်အပြင်တွေဟာပြင်းငြိမ်ပြီးတော့နေတဲ့သဘောအမူအရာတွေဖြစ်တဲ့အတွက်အခုလိုဝင်လေအတွက်လို့ကိုချိမှတ်နေတဲ့အခါမှာဒေါသဆိုတဲ့ကိလေသာမဝင်ဘူးဆိုတာကိုတွေ့နေရပါတယ်။ဒါကြောင့်မလို့ဝင်လေအတွက်လို့ကိုချိမှတ်ပြီးတော့နေတဲ့အခါမှာဒေါသဆိုတဲ့ကိလေသာလည်းပဲငြိမ်နေတယ်လို့ဆိုရမှာဖြစ်ပါတယ်။ထို့နည်းတူသွားမယ်မောဟဆိုတဲ့ကိလေသာမောဟဆိုတာတွေ့ဝေးတယ်။အဲ့ဒီလိုတဏှာစိတ်တွေဖြစ်ပြီးတော့နေတယ်။အဲ့ဒီတော့ယောဂီများအခုဝင်လေဖက်လေကိုရှုမှတ်နေတဲ့အခါကျတော့ဝင်လေကအမြဲဝင်အမြဲထွက်နေတယ်။ယောဂီသမားဝင်လေကိုရှုသွင်းပြီးတဲ့အခါမှာဝင်လေလို့ထွက်လေကိုရှုထုတ်ပြီးတဲ့အခါမှာထွက်လေလို့ရှုမှတ်နေတဲ့အတွက်အမှန်ဝင်အမှန်ထွက်နေတာကိုတွေ့တဲ့အခါကျတော့ဒီလေဟာဝင်များဝင်ဦးမလား။မဝင်တော့မဝင်တော့ဘူးလား။ထွက်များထွက်သွားဦးမလား။မထွက်များမထွက်တော့ဘူးလားစတဲ့။ဝင်လေဖက်လေတို့ရဲ့အပေါ်မှာတွေ့ဝေးစရာမရှိဘူး။ဒါကြောင့်ဝင်လေဖက်လေကိုရှုမှတ်ပြီးတော့နေတဲ့အခါမှာတွေ့ဝေးတယ်ဆိုတဲ့မောဟဆိုတဲ့ကိလေသာလည်းပဲမဝင်နိုင်ဘူး။ဒါကြောင့်ဝင်လေထွက်လေကိုရှုမှတ်ပြီးတော့နေတဲ့အခါမှာမောဟဆိုတဲ့ကိလေသာဟာလည်းပဲငြိမ့်နေတယ်လို့ဆိုရမှာဖြစ်ပါထို့နည်းတူသွားပဲမာနဆိုတဲ့ကိလေသာမာနကြီးခြင်းထောင်လွှားခြင်းအထင်ကြီးခြင်းပေါ့မိမိတယောက်တည်းဝင်လေထွက်လေကိုရှုသွင်းရှုထုတ်လုပ်ပြီးတော့နေတာမဟုတ်ဘူးအခုတရားပွားများအတုပြီးတော့နေတဲ့ယောဂီတိုင်းယောဂီတိုင်းဝင်လေထွက်လေကိုရှုသွင်းရှုထုတ်လုပ်ပြီးတော့နေတဲ့အတွက်ကြောင့်မလို့မိမိရှူထုတ်လိုက်တဲ့လေဟာဘယ်ရောက်သွားတယ်ဆိုတာလည်းပဲလေဟာအယောင်စင်းအနံ့ရတာအကောင့်တွေတတမရှိတဲ့အတွက်မိမိလည်းပဲမမြင်နိုင်ဘူးမိမိပိုင်တဲ့လေလည်းပဲမဟုတ်ဘူးယောဂီရှူသွင်းလိုက်တဲ့လေပြန်လဲပြီးတော့ရှူထုတ်လိုက်တဲ့အခါမှာလည်းပဲဒီလေတွေဟာပြန့်နှံ့ပြီးတော့သွားတဲ့အခါမှာနောက်ယောဂီတဦးကနေပြီးတော့လည်းပဲရှူသွင်းရှူထုတ်လုပ်တဲ့အထဲမှာလည်းပဲပါသွားမှာဖြစ်ပါအဲ့ဒါဒီဝင်လေထွက်လေတို့ရဲ့အပေါ်မှာဒါဟာငါလေပဲသူ့လေပဲအစရှိသည်ဖြင့်ကျွန်တော်တို့တတ်မှတ်လို့လည်းပဲမရဘူးကိုပိုင်သူ့ပိုင်ငါပိုင်အစရှိသည်ဖြင့်လည်းပဲတတ်မှတ်လို့မရဘူးဒါကြောင့်မလို့ဝင်လေထွက်လေတို့ရဲ့အပေါ်မှာမာနကြီးစရာအကြောင်းလည်းပဲမရှိပါဒါကြောင့်ဝင်လေထွက်လေကိုရှိမှတ်နေတဲ့အခါမှာမာနဆိုတဲ့ကိလေသာလည်းပဲမဝင်နိုင်ဘူးလို့မာနဆိုတဲ့ကိလေသာဟာလည်းပဲငြိမ့်နေတယ်လို့ဆိုရမှာဖြစ်ပါကျွန်တော်တို့ဒိဋ္ဌိဆိုတဲ့ကိလေသာဒိဋ္ဌိဆိုတာကငါမရှိဘဲနဲ့ရှိတယ်လို့သူမရှိဘဲနဲ့ရှိတယ်လို့အယူမအမှတ်မရဘူးဒိဋ္ဌိလို့ခေါ်တော့အခုလူယောဂီများဝင်လေတွက်လေကိုရှုမှတ်ပြီးတော့နေတဲ့အခါမှာဝင်လေကိုရှုသွင်းတိုင်းရှုသွင်းပြီးတိုင်းရှုသွင်းပြီးတိုင်းဝင်လေလို့ထွက်လေကိုရှုထုတ်ပြီးတိုင်းရှုထုတ်ပြီးတိုင်းထွက်လေလို့ရှုမှတ်ပြီးတော့နေရတဲ့အချိန်မှာဝင်လေကိုဝင်လေလို့သိနေတယ်ထွက်လေကိုထွက်လေလို့သိနေတဲ့အတွက်ကြောင့်မလို့ဝင်လေထွက်လေတို့ရဲ့အပေါ်မှာမှားယွင်းစရာမရှိဘူး